ဒီနေ့ဘာဆုံးဖြတ်ချက်ချပေးလိုက်လဲခင်ဗျာ
ဒီနေ့ဆုံးဖြတ်ချက်ကတော့အလုပ်သမားတယောက်ကတော့အနည်းဆုံးလာလာငွေ9,000တတ်မှတ်လိုက်ပါလမယ်အခြားခံစားဖို့မပါပါဘူးရှင်ဒီတောင်းဆိုချက်တွေကတော့တခုမှလာရောတာမတွေ့ရဘူးကျွန်တော်တောင်းဆိုရတာလေ
အဲ့တော့ဟိုအလုပ်သမားတွေရဲ့သဘောထားဘယ်လိုရှိလဲခင်ဗျာ
အလုပ်သမားတွေရဲ့သဘောထားကတော့အားလုံးဒီအမိတ်ကိုမတင်တော့ကြဘူးတရားမျှတရလို့လည်းမတင်ပါဘူးကျွန်မအနေနဲ့အားကြောင့်လည်းဆိုမူရင်းလာတဲ့ငွေတဲ့2,000ဆိုတော့လောက်နည်းသွားတော့ပါတယ်ကျွန်မဆိုရင်အရင်ပထမကတော့9,600တော့ရပါတယ်အခု9,100ပဲပေးမယ်တခြားခါလည်းကိုမပါဘူးဆိုတော့2,600ရောင်းနေပါပါရှင်ဝါနေတာပြီးပါကမှကော်မတီကနေပြီးသုံးသက်ချက်မှာကဒီပေါ့နော်အလုပ်ရှင်နဲ့တမားရ15ရက်နေ့ပေါ့နော်သဘောတူညီချက်ရပြီ၎င်းသဘောတူညီချက်ကိုအလုပ်သမားကိုယ်စားလှယ်ညာကအလုပ်သမားများအရှင်းကြရအလုပ်သမားအများစုကလက်ခံခဲ့တော့လဲမမိုးဝင်နဲ့အလုပ်သမားကိုယ်စားလှယ်အများစုမှလက်မခံခဲ့ကြပါဆိုတဲ့သုံးသပ်ထားခြင်းကျွန်မပြောခြင်းပါအမှန်တကယ်တော့ပေါ့နော်အဲ့ဒီနေရာဆိုရင်စာရနဲ့ကျွန်မအကျညာတာဝန်ထမ်းတွေကိုမင်းတို့တွေကိုဒီဈေးကြီးတော့55ကျပ်မှနေပြီးတော့ဒီ25ကျပ်တိုးပြီးတဲ့ပြမှန်ကြီးက6,000ပဲပေါ့နော်ကျမကဒီလိုပြင်ညာမဲ့ဒီမှာကိုယ်တော်လေးကတူပါပဲ။သူကပြင်ညာသွားကိုလုပြီးပြီးတော့အဲ့ဒီရဲ့ဒီနောက်ကနေပြီးဒီဆက်ရောင်းအောင်လုပ်ရည်တာသူ့ကိုဟိုအတန်ဆက်ဆက်ပေးလိုက်တယ်နော်။အဲ့ဒီမှာသူကမင်းတို့တရားတိုးတယ်85ကျပ်ကနေပြီးတော့ဝန်ထမ်းနေနားလည်မှုလွဲပါတယ်။တရား85ကျပ်တိုးတယ်ဆိုမသိတဲ့ကလေးတွေပြန်သွားကြရအောင်။ကျမကတရား85ကျပ်တိုးတာမဟုတ်ကလေးတွေ25ကျပ်ပဲတိုးတယ်တော့တကယ်သိလိုက်တဲ့အချိန်မှာသူတို့တွေကမခံနိုင်ရတာဖြစ်ပြီးလက်မမထိုးအောင်ကိုယ်တော်လေးတခြား52ဦးကလည်းမောမတူဘူး။ဒီသုံးဘက်ချက်မှာကအဲ့လိုပြောမထားဘူးရှင်အလုသမားများနဲ့အလုသမားကိုယ်စားလှယ်များသဘောတူညီခဲ့တော့လေမမဝင်တဲ့အလုသမားကိုယ်စားလှယ်အနည်းစုမှလက်မခံခဲ့ရပါဘူးအမှားကြီးကိုသုံးသက်ချက်ထဲမှာထည့်စားကျွန်မလုံးဝစိတ်မကောင်းဘူးအဲ့တော
့အဲ့တော့ပိုင်ရှင်တွေကဘယ်သူလဲဗျာဒီစက်ယုံရဲ့ပိုင်ရှင်တွေ
ကဟုတ်ကဲ့မူရင်းပိုင်ရှင်ကျွန်မတို့ပထမအလုဝင်စင်မှာမိတ်ဆက်ပေးကြတော့လီချန်းဟိုတို့ချိန်မမတို့ဆိုတာပိုင်ရှင်တွေသိရတယ်တကယ်တမ်းသူတို့လည်းဟိုဝါနိစာတင်တဲ့အမှုနဲ့ဆွဲလဲဆွဲရောဥစဉ်ကအလုရှင်ကြီးကပိုင်ရှင်ဖြစ်သွားတယ်အဲ့တော့ချိန်ဆန္ဒထဲကျုပ်လည်းပိုင်ဆန္ဒဥစဉ်ကြီးသူကတော့ဒီမှာဟိုအားလုံးသိကြတာတိုင်းဆက်ယုံအစာဦးပိုင်ရှင်ပေါ့နော်အခုချိန်မှာတော့သူကအမှတ်ပုံတင်ထားတယ်ဒါသူ့ရဲ့အလုပ်ပေါ့နော်သူကအလုပ်ရှင်လို့ပြောပါတယ်
အဲ့တော့အစိုးရအလုပ်သမားဌာနရောဘာတွေဆောင်ရွက်ပေးလဲခင်ဗျဟု
တ်ကဲ့ဒီနေ့နေပြီးတော့အလုပ်သမားညချမ်းဦးဌာနကဥချစ်ချင်းကျမတို့လာရောက်ဆွေးနွေးသွားတယ်မနေ့ကမှပေါ့နော်ဆွေးနွေးသွားတော့သူကဘာပြောလဲဆိုတော့ဘာလို့စာမေးကိုမင်းတို့နားခံမှာလားတဲ့အဲ့လိုမေးတော့ကျမအနေနဲ့တော့ပြန်ပြောလိုက်တယ်တကယ်လို့တရားမျှတမှုရှိပြီးမှန်ကန်တယ်ဆိုရင်တော့လက်ခံပါမယ်ဆိုတော့ဥစ္စာတွေဘာပြန်ပြောတယ်လဲဆိုတော့ဝါနိစာပြိပကခုံရောကစတယ်မင်းတရားမျှတာရဲ့မမျှတာဘူးဆိုတာဟာအလုပ်ရှင်ကပြင်းမဲ့လာလာနဲ့ပဲဆိုင်ပါတယ်လို့ပြောပါတယ်
အဲ့တော့အခုဘာဆက်လုပ်မလဲခင်ဗျာ
အခုယူကဆက်တက်ဖို့ပဲရှိပါတယ်ကျွန်တော်ဟိုမြို့နယ်ကနေပြီးတော့ခရခန်းနဲ့တိုင်းပေါ့တိုင်းကနေဘိုးဘိုးကြီးတို့ယူကဆက်တက်ဖို့ရှိပါတယ်အရင်ကောင်းမယ်လို့တော့ကျွန်မလည်းညှို့လင့်မထားပါဘူးဒါပေမဲ့အလုပ်ရှင်နဲ့လည်းတော့ကျွန်မမျှတာတဲ့နေသားလေးတစ်ခုကြီးရောကျွန်မလည်းဒီလိုရယူနေတယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာအခုလို့ပြောပါ